ချင်းပြည်နယ်မတူပီမြို့နယ်ဘက်မှာစစ်ကောင်စီတပ်တွေနဲ့ချင်းကာဝေးဖွဲ့တွေကြားဒီကနေ့ဇန်နဝါရီ6ရက်နေ့မှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။မနက်ပိုင်းကနေညနေပိုင်းအထိတိုက်ပွဲပြင်းထန်ခဲ့တဲ့မတူပီဘက်စီးရဲနောက်ဆုံးအခြေအနေကိုရန်ကုန်ကပြပလာတဲ့သတင်းကိုကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ချင်းပြည်နယ်ကမတူပီမြို့နယ်ဘက်မှာဒီကနေ့လည်းတိုက်ပွဲတွေပြင်းထန်ခဲ့တာပါ။မတူပီဟာခလမ်းမကြီးဘေးမှာစစ်ကောင်စီတပ်တွေဘက်ကချင်းဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေပေါ်ထိုးစစ်ဆင်တိုက်ခိုက်နေတာမှာမနေ့ပိုင်းကနေညနေ 9:00 လောက်ရောက်တဲ့အထိတိုက်ပွဲတွေဖြစ်ခဲ့တယ်လို့မတူပီ CDF ပြန်ကြားရေးတာဝန်ရှိသူတူကပြောပါတယ်
။အခုတော့လည်းကျွန်တော်တို့ဒီမနေ့9:00ပေါ့နော်ကျွန်တော်တို့မတူပီဟာခါလာမှာရှိတဲ့ CDF ဆိုတဲ့နေရာကိုစက်ကစက်ကအင်အားလုံးကြီးနဲ့ထိုးစစ်ဆင်လာတော့ဘလို့လို့ဆိုတိုက်ပွဲကတောက်လျှောက်ပြင်းထန်နေတယ်ပေါ့နော်အခုဒီဟာခါလာပြည်လုံးကြီးရနာပေါ့နော်အဲ့ကြမ်းပါပေါ့ဒီလက်ဖက်တိကျကြဆုံးတဲ့ဆေးတွေကကျွန်တော်ဘလို့ဆိုမတူပီစင်ရ
။ဇန်နဝါရီလ4ရက်နေ့ကလည်းမတူပီပလောဝလမ်းပေါ်မှာရှိတဲ့နေရာတစ်ခုနဲ့မတူပီဟာခလမ်းမော်ကဖနိုင်နဲ့ငလိုင်ရွာနေရွာကြားတိုက်ပွဲတွေဖြစ်ခဲ့ပါတယ
်။ဒီရက်နေ့ကတော့ကျွန်တော်တို့ဒီမတူပီဟာခမှာရှိရတာနဲ့ဒီမတူပီဟာခလမ်းမော်အဲ့ဒီနေရာမှာဖြစ်တဲ့ဟာတော့စက္ကစက္ကအရာရှိတူတာဝန်သုံးဦးပြေးဆိုးနေပါတော့ပြီးတော့အများပြတင်ရရတယ်။
တေဆိုးမှုတွေနဲ့ပတ်သက်လို့ VOA ကတိကျအတိအမပြုနိုင်သေးပါဘူး။အခုလိုမတူပီမြို့နယ်ထဲမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်ကြီးရွာ6ခုကရွာသားတွေစစ်ဘေးလွတ်ရာခိုလုံနေကြရပြီးစစ်ဘေးဒုက္ခသည်4,000လောက်ရှိနေပြီလို့ပြောပါတယ်။
အခုလောကဲဒီဒီတကယ်တော့ဖြစ်နေတဲ့တည်းဒီကျွန်တော်တို့ကြီးရနေပြည်သူတွေကတော့လေစီလေးချောင်းအနေနဲ့အစင်းသိမ်းချောင်းတာလည်းရှိလာတယ်နော်ရွာကတော့ခမန့်ကျေကျွန်တော်တို့အခုလောလောဆယ်800-900လောက်တော့ရှိတာပဲနော်ဒီခမန့်ကျေဆိုတာကကျွန်တော်တို့ဒီမတူပီမြို့နယ်တွင်းမှာစုစုပေါင်းဒီစီလေးချောင်းတွေဦးအားလုံးကဒီ3,000-4,000ကျားရှိတယ်ခင်ဗ
ျမတူပီမြို့ပေါ်မှာတော့စစ်ကောင်စီတပ်ဖွဲ့တွေကတိန်တဆင်းအိမ်တော်စုစီရင်စစ်ဆေးတာတွေလုပ်နေတယ်လို့မတူပီမြို့ကန်တူကပြောပါတယ်
အဲ့ဒီကြည့်တော့ကြည့်ကြရဟုတ်တယ်။မြခင်ပိုင်းကိုဆရာလောက်လာဖက်မှလာကြည့်ကြတယ်။မြို့ကလုံဆုံရတော့ကျက်တယ်
။မတူပီဟာခလမ်းပေါ်မှာဇန်နဝါရီလ3ရက်နေ့ကတိုက်ပွဲဖြစ်ပြီးနောက်စစ်တပ်ဖက်ကအရဝတ်တွေနဲ့တွာလာလှုပ်ရှားနေတာတွေ့ရတယ်လို့ CDF မတူပီဘက်ကပြောပြီးအရသာပြည်သူတွေအနေနဲ့တောင်းရသွားတာတောလိုက်တာညဘက်အပြင်ထွက်တာတွေမလုပ်ဖို့ CDF မတူပီဘက်ကတိုက်တွန်းထားပါတယ်။ဒီကနေ့တိုက်ပွဲဖြစ်နေတဲ့မတူပီဘက်ကအခြေအနေကိုမေးနိုင်ဖို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးခင်ဗျာ။